ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့စီရေးပြိပခတွေကြားမှာအရက်သားတွေဖမ်းဆီးခံရတာအရက်သားတွေနေထိုင်တဲ့ရက်ွက်တွေအထိလက်နက်နဲ့ကြီးတွေထိမှန်တာကြောင့်စစ်ပွဲတွေအတွင်းအရက်သားတွေကိုအန္တရာယ်မဖြစ်စေအောင်သတိထားပေးဖို့စစ်ပြေးဒုက္ခသည်တွေကိုအကူအညီပေးနေတဲ့ရခိုင်လူမှုအဖွဲ့အစည်းတွေကတိုက်တွန်းတောင်းဆိုနေပါတယ်။မြောက်ဥပါဝင်ဘူးသီးတောင်နဲ့ရသေးတောင်ဘက်တွေမှာတိုက်ပွဲတွေကလက်နက်ကြီးတွေဟာအရက်သားတွေနေထိုင်ရာကိုထိမှန်နေတာမို့ဒေသခံတွေအိုးအိမ်စွန့်ခွာထွက်ပြေးခြင်းနေကြရတာအခုဆိုရင်ဒုက္ခသည်3,000 4,000 ကျော်သွားပြီလို့သိရပါတယ်။မတ်စုမော်ကအသေးစိတ်ပြောပြမှာပါရှင်။
မြမာစိုးရတက်တဲ့ရခိုင်တိုင်းရဲသားလက်ထက်ကိုင်တက်အေးအေးတို့ကြားစစ်ဖြစ်နေတဲ့ရခိုင်ပြည်နယ်တွေကမြို့နယ်တချို့မှာတော့တဖက်တိုက်ပွဲတွေကလက်ထက်ကြီးတွေကြီးစားတွေဟာအများပြည်သူတွေရှိနေတဲ့ကြေးရွာတွေနဲ့အထီးထိမှန်တာတွေဖြစ်နေတဲ့အတွက်ဒေသခံပြည်သူတွေဟာစစ်ဘေးကနေတိတ်ဆောင်နေကြကြပါတယ်။တက်ကြီးရွယ်အိုတွေကလေးငယ်တွေနဲ့အမျိုးသမီးတွေဒါပကြမ်းဖြစ်နေတဲ့သူတွေပါရှိနေတဲ့ရက်ွက်တွေနဲ့အထီးလက်ထက်ကြီးကြီးတွေနဲ့ပစ်ခတ်မှုတွေကိုရှောင်ရှားပေးဖို့လက်ထက်ကိုင်တက်တဲ့အပါအဝင်ရခိုင်ပြည်နယ်အစိုးရပြည်ထောင်စုအစိုးရတာဝန်ရှိတဲ့သူတွေကိုတောင်းဆိုထားတယ်လို့စစ်ပြေးဒုက္ခသည်တွေကိုဒုက္ခသည်စခန်းတွေနဲ့အထီးကိုယ်တိုင်သွားရောက်ကူညီပေးနေသူလည်းဖြစ်မြောက်ဦးမြို့ရဲ့ပစ်ခတ်မှုကိုကိုယ်တိုင်ကြုံခဲ့ရသူရခိုင်မျိုးသားကိုကရက်ရဲ့ဥက္ကဋ္ဌဦးတေထူအောင်က VOE မြန်မာပိုင်းကိုပြောပါတယ်
ဖက်ဖက်လည်းလည်းဒီစစ်ခတ်မှုတွေလို့ကျွန်တော်တို့မြင်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကိုယ်တိုင်လည်းသူဟိုကြုံခဲ့ရလို့ပေါ့နော်။ရောင်ဦးမျိုးတိုက်ခိုက်ခံရပြီးနောက်တနေ့မှပဲကျွန်တော်ရောင်ဦးမျိုးကလွတ်တော်ကိုလည်းတချို့ရန်မြန်ဖတ်တချို့နဲ့အတူစစ်တေချောင်းတွေရေးပေါ်ခေါ်လာရတယ်ဆိုတော့ကြီးရွာကျောင်းပေါ်ကရွာလမ်းကိုဖြတ်ပြီးတော့ကျွန်တော်တို့အထွက်ပေါ့နော်။လေခွင့်ပြင်မှာပေါ့နော်။အဲ့ဒီနေရာမှာကျွန်တော်တို့လက်နက်ကြီးနဲ့ပစ်ခတ်ရတယ်ပေါ့နော်။အဲ့တော့ကျွန်တော်ကြည့်တာဒီလောက်လမ်းရှင်းရှင်းလင်းလင်းနေရာမှာကျွန်တော်တို့လက်နက်ကြီးနဲ့ပစ်ခတ်ရတယ်ဆိုတဲ့ဟာကျွန်တော်တို့အဓိကပြောချင်တာကရန်တန်းပြီးတော့လက်နက်ကြီးပြည့်ရင်ပစ်ခတ်မှုရပ်ပါလာတဲ့တစ်ချက်ကနံပါတ်1တစ်ချက်ကတက်ကပြည့်ရင်လည်းဖြစ်ဖြစ်ရေတိုင်းရပဲဖြစ်ဖြစ်ဒီတက်ဆိုင်ရပေါ့နော်ဒီလည်းဆွေးနွေးပြတာပေါ့အများဆုံးရေရဖို့လိုတယ်ပေါ့နော်ဒီအချက်ကိုပဲကျွန်တော်တို့အဓိကပြောနေတ
ယ်မြဘာစစ်တပ်ဘက်ကတော့သူတို့ကိုပြစ်ခတ်လာတဲ့အတွက်တံပြန်တိုက်ခိုက်မှုတွေပြုလုပ်ရတယ်လို့ဆိုထားပေမဲ့အခုလက်ရှိလက်နက်ကြီးတွေနဲ့ပြစ်ခတ်နေတဲ့ကျေးရွာမြို့နယ်တွေမှာတော့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့ဒီရပိုင်ရေဆိုင်တိုက်ပွဲပဲရှိဘူးလို့ရခိုင်တပ်မတော်အေးအေးပြောခွေရခိုင်တုခါကပြောပါတယ
်6ရက်နေ့တုန်းကဒီပန်းမြောင်ဘက်မှာတစ်ခေါက်တိုက်ပွဲဖြစ်ပြီးတော့အဲ့ဒီကလေးကစားပြီးတော့ဟိုတိုက်ပွဲကငြိမ်နေတယ်ဗျဒါမဲ့လို့ဒီဗမာစစ်တပ်ဘက်ကတော့တိုက်ပွဲအတုတွေဖန်တီးပြီးတော့မှအဲ့ဒီရွာတွေကိုလက်နက်ကြီးတွေနဲ့လှမ်းပစ်လက်နက်ငယ်တွေနဲ့ရွာထည့်ဝင်ပစ်အဲ့ဒါမျိုးတွေလုပ်နေတာရှိတယ်။ဥပစာထူးထူးပြင်းတော့ဘူးတီတောင်မျိုးနေထဲကအဲ့ဒီဒီနွားယုံတောင်တို့စံကိုတောင်တို့ဥယင်သာနောက်ပြီးတော့အဲ့ဒီရှရှားတောင်ပေါ့နော်အဲ့ဒီရွာတွေမှာတိုက်လို့ဖြစ်နေတာ။မြောက်ဦးမျိုးနေထဲမှာလည်းအဲ့ဒီဘောင်းတော့ရွာကိုဗမာစစ်တပ်ဘက်ကနေလက်နက်ကြီးတွေနဲ့လှမ်းပြီးတော့ပစ်တယ်။ဆိုတော့လက်နက်ကြီးတွေနဲ့လှမ်းပြီးတော့အဲ့မှာရွာသားတွေမနေနိုင်လို့အကုန်လုံးပြေးကုန်ကြပြီပေါ့။အော်ဗမာစစ်တပ်အနေနဲ့နော်အဲ့လိုမျိုးသူတို့ဒီလုံနေတဲ့ဥစ္စာကကျွန်တော်တို့မြင်လာတော့သူတို့ဟာဒါရည်ရွယ်ချက်ရှိရှိနဲ့လုံနေတာလို့မြင်တယ်ဆိုတော့ဒီအခုလုံနေတဲ့ဥစ္စာတွေကပြောမယ်ဆိုလို့ရှိရင်နော်ဒါအရသားတွေလုံးဝမနေနိုင်အောင်နေပြီးတော့ဗမာစစ်တပ်ဘက်ကနေပြီးတော့လုံနေတာဟောပြောမယ်ဆိုလူဖွေးစီရက်တီလို့မရအောင်သူတို့လုံတဲ့ဥစ္စာပေါ့နော်ဒါ crime against humanity ပဲ
စစ်ရဲ့ခြေတွေကပို့ပြီးတော့ဗာတင်းပါလာတဲ့အနေအထားကိုကြုံနေရချိန်မှာတော့တစ်ဖက်ယုံကြည်မှုရှိနိုင်တဲ့အနေအထားနဲ့ပဲအပြေရှားနိုင်တဲ့အခြေအနေဖြစ်နေပြီးစစ်ဖြစ်နေတဲ့အချိန်အရသာပြည်သူကိုအထိခိုက်နေစေချင်ပါတယ်လို့ရခိုင်တပ်ပတော်အေးအေးပြောခွင့်ရကပြောပါတယ
်ပြည်သူတွေကိုတော့ဗမာစစ်တပ်ဖက်ကတစ်ဖက်တက်နေပြီးတော့ဒါအကြီးကြီးဟိုအနိုင်ကျင့်ဖိနှိပ်မှုတွေလုပ်နေတယ်လက်နက်ကရှင်းရှင်းတိုက်မယ်ဆိုလို့ရှိရင်လေအမြဲပြုတ်တိုက်မယ်မယ်ဆိုလေခင်ဗျားတို့တိုက်နိုင်တယ်ဒါကတော့လက်နက်ကရှင်းရှင်းခင်ဗျားတို့တိုက်ကျွန်တော်တို့လည်းပြန်တက်ရမှာပဲဒါပေမဲ့လို့အပြစ်မရှိတဲ့ဒီပြည်သူတွေကိုတော့နော်ဒုက္ခမပေးနဲ့ဆိုတဲ့ဥစ္စာကိုကျွန်တော်တို့ဘက်ကသူတို့ကို message ပေးထားပြီးတာဖြစ်တယ်အရသားတွေကိုအကာအကွယ်ပေးရမှာပေးရမယ်ဆိုတဲ့ဥစ္စာကဒါနိုင်ငံတကာစီးရင်မှာရှိပြီးတာ
အခုလက်တလုံးမှာတော့စစ်ဖြစ်နေတဲ့မြို့တွေတွေတွေကကြီးရွာတွေထဲမှာပဲဘေးလူရာကိုတိရှောင်တိကြရတဲ့ဒုက္ခတွေအပါအဝင်စစ်ရှောင်စခန်း46ခုမှာခိုလုံတရသူဒုက္ခတွေစုစုပေါင်းကတော့34,589ဦးထိရှိသွားပြီဖြစ်တယ်လို့စစ်ရှောင်စခန်းတွေအထိစည်ရင်လိုက်လကောက်ယူထားတဲ့ရခိုင်တိုင်းရင်းသားမြို့တွေများအစည်းအရုံး REC ကဧပြီလ17ရက်နေ့ဒီကနေ့ရက်စွဲတဲ့ထုတ်ပြန်ထားပါတယ်။လိုအပ်တဲ့ကူညီကယ်ဆယ်ရေးထောက်ပံ့ပစ္စည်းတွေအပြန်ဆုံးပို့ဆောင်ပေးနိုင်ဖို့ဆောင်ရွက်ပေးဖို့ကိုလည်းတိုက်တွန်းထားတယ်လို့ရခိုင်ပြည်သူ့ကိုရက်ကဥတည်ထူဟောင်းကပြောပါတယ
်။အခုဆိုရင်ကျွန်တော်တို့ဒီမှာစစ်ဆောင်ကြီးရွာတွေစစ်ဆောင်စကန်တွေကိုကူထောက်ပံ့ရေးဖို့တော့မှာပေါ့နော်။တေချာစီစီကြီးထွေးဥကတစ်ဆင့်သွားမယ်ဆိုတဲ့အနေအထားမျိုးဖြစ်နေတော့ဒါဘယ်လိုမှမဖြစ်တဲ့ဒိစာမကူညီနိုင်ရင်အစိုးရအနေနဲ့မကူညီနိုင်ရင်တော့ကူညီရလို့တားဆီးတာတော့ပြင်ပင်တာတော့ဘယ်လိုမှမလုပ်နိုင်တဲ့ဒိစာဒါရက်ဖက်ဆိုင်ရာရှိတော့ပါပဲဒီဥတွေရပဲကြည့်ကြည့်တာအစိုးရတရားအနေနဲ့ပေါ့နော်ဒီဟာဘယ်လိုမှမဖြစ်တဲ့ဒိစာဒီစစ်ပစ္စောင်းစခန်းတွေမှာကျန်းမာရေးစောင့်ဆောင်မှုမရှိဘူးလို့တော့တဲ့နောက်ပြီးတော့လူတွေတို့လာတယ်အဲ့ဒီပုံမှာဘယ်လိုနေရာချထားမလဲဘယ်လိုရှိနေတဲ့သူတွေကဘယ်လိုမိုးမကြမြင်မိုးကောင်အောင်ရောက်ရှိအောင်ပြန်လဲပြီးတော့လုပ်ကန်ဆောင်ရွက်ပေးမလဲဆိုတဲ့အချက်တွေအရေးပါတယ်အဓိကတော့အခြေခံစားနပ်ရေးခါလုံလောက်မှုတစ်ခုကိုပံ့ပိုးလို့အပ်တာပေါ့
လက်ရှိစစ်ဖြစ်နေတဲ့ပုံတကြိုးရသည့်တော်ကြောက်တော ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့